မင်္ဂလာပါအခုနားထောင်နေရတာတော့ 92.0 မမ podcast ဖြစ်ပါတယ်အတင်ဆက်ပေးနေတာကိုကျွန်တော်ကြားပေါက်ဖြစ်ပါတယ်အဒီ program ကိုကြားရဲမှာကျွန်တော်မလုပ်ဖြစ်ဘူးဟုတ်တယ်ကျွန်တော်သိပါတယ်ကျွန်တော်အပြစ်ရှိပါတယ်ဘာလို့မလုပ်ဖြစ်လဲဆိုတော့လေကျွန်တော်ကအမှန်တော့လှုပ်ဖို့ကြိုးစားတယ်ကြိုးစားရမှာ share ကြိုးစားရတာကျွန်တော်ကောင်းတယ်မှာတစ်ချိန်လုံးရှိတယ်ဒါပေမဲ့ဒီကလေးနှစ်កောင်เนาะကျွန်တော်သမီးနှစ်កောင်အဲအចောင်းပို့တာတော့အចောင်းကြိုတာဒီဝေယဝိစာနဲ့ကျွန်တော်ကအဲဘာမှကိုတခြားဟာဘက်ကိုမလဲအောင်နောက်တခြားဒီကျွန်တော်ဒီဇိုင်းဆွဲတာပုံဆွဲတာပါညာပေါ့เนาะဆိုတော့အခုအတင်းလှုပ်ယူပြီးတော့ဒီ program ကိုကျွန်တော်တွင်းမယ်ဆိုပြီးတော့အခုအားတဲ့အချိန်လေးခဏမှာအခုကျွန်တော်ထိုင်ပြီးတော့ဒီ computer sheet ကိုရောက်တယ်ပေါ့เนาะအိမ်မှာလည်းဘယ်သူမှမရှိတဲ့အချိန်ဘာလို့လဲဆိုတော့ကျွန်တော်ဂျားထဲမှာ studio လေးတခုလှုပ်လိုက်တယ်ဒါပေမဲ့ပုံဆွဲဖို့လှုပ်တဲ့ studio ဖြစ်သွားတဲ့အတွက်record လုပ်ဖို့ကြတော့လည်းအရင်အစင်မပြေပြန်အောင်အဲ့တော့ကျွန်တော်အိမ်မှာပဲ record ပြန်လုပ်ရတယ်ဘယ်သူမှမရှိဘူးဆိုရင်ကျွန်တော်မွေးထားတဲ့ခွေးတော့ရှိတယ်အဲ့ခွေးလေးကငချမ်းမြေမှာရှောက်ပြေးနေတယ်အဲ့ဒီကောင်ဒိုးနေတဲ့တန်တော့ဒီ record ထဲမှာပါလားမပါလားမသိဘူး anyways အခုလုပ်ဖြစ်ပြီပြန်ပြီးတော့ကျွန်တော် record တွင်းပြပြီပေါ့နော် so it's good it's better than nothing right ကျွန်တော်ကဒီ podcast ကိုဒီတွင်းမယ်ဆိုပြီးတော့မတွင်းတဲ့အပြင်အဲ့ထပ်ပို့ပြီးအပြစ်ကြီးတာပါလဲဆိုတော့ကျွန်တော်ကလာပါတော့မတွင်းမှာတော့မယ်ဆိုပြီးတော့ရှေ့မှာ podcast တစ်ခုကျွန်တော်လှုပ်လိုက်တယ် ice breaking podcast ဆိုပြီးတော့မလာပြန်အောင်အဲ့တော့ကျွန်တော်စဉ်းစားပြန်ငါလူတွေကိုဆော့ခွက်တော့ပြောင်းတယ်လို့တော့ဖြစ်နေပြီလို့ဆိုတော့ဒီတစ်ခါတော့ like အတီးတွင်းမှာရတော့မယ်အဲ့တော့ကျွန်တော်ဂတိပေးထားပြီးမလုပ်ဖြစ်တဲ့နောက်ကိစ္စတစ်ခုကအဲ့ဒါကျွန်တော်ဒီလမ်းတရေကြီးများပြောတဲ့စကားဆိုတဲ့ program ပေါ့နော်အဲ့အကြောင်းကိုကျွန်တော်ပြောမယ်ဆိုပြီးတော့ရှင်မပြောပြပြန်ဘူးအဲ့တော့အခုဒီ episode မှာကျွန်တော်စပြီးတော့ပြောပါမယ် intro လည်းတော်တော်ရှည်သွားပြီဆိုတော့အခုကျွန်တော်ရဲ့လမ်းတရေကြီးများပြောရဲစကား program ကိုအခုစပါမယ်ဒီ program အကြောင်းကိုအရင်ပြောပြချင်ပါတယ်ဘယ်လိုလဲဆိုတော့လူတွေအကုန်လုံးမှာကို idolize လောက်ရတယ်ကိုယ့်ရဲ့ idols ပေါ့နော်အခုခေါ်နေကြတဲ့အတုံးအုံဆိုရင်ကိုကြိုက်တဲ့ artist ကိုလေးစားရတဲ့လူတွေပေါ့နော်အဲ့လိုလူတွေနဲ့တွေ့ရတဲ့အခါမှာအဲ့လို starstruck ခေါ်တာပေါ့ဒီဘာလို့အမှန်မသိကြောင်သွားတာအဲ့လိုအရန်အံ့ဩသွားတာအရန်ဝမ်းတာသွားတာအဲ့လိုဘာဖီလင်းမှမသိတဲ့ဟာတွေအများကြီးကောင်းတဲ့မှာပြည့်ကျက်သွားတာပေါ့နော်အဲ့ဒါမျိုးဖြစ်တဲ့အခါဒီဟာ Star Strike ဖြစ်တယ်လို့ခေါ်တယ်အဲ့ဒါကိုကျွန်တော်လည်းခါကျွန်တော်ဖြစ်ဘူးတာပေါ့နော်ကျွန်တော်လည်းကျွန်တော်အရန်ကြရတဲ့လူတွေရှေ့မှာရေးလဲဂေါ်ရလို့ထင်တဲ့လန်ဒီယေကြီးအဲ့လိုဘဲကြီးအများကြီးကျွန်တော်ကအဖေနဲ့ပတ်သက်ပြီးတော့အများကြီးတီးခဲ့ရတယ်ဆိုတော့အဲ့လိုလူတွေအကြောင်းကိုကျွန်တော်ကတခြားသူတို့ခြားပရိသတ်တွေမြင်ဘူးနေကြ perspective မဟုတ်ဘဲနဲ့တကယ် inner cycle တွေကကျွန်တော်ကတကယ်အထက်အတွင်းလူဖြစ်ခဲ့တဲ့အတွက်သူတို့ရဲ့ဒီ behavior ပေါ့နော်အနီးကပ် behavior တွေကောင်းတာတွေပေါ့ကောင်းတာတွေအပြင်နောက်ပြီးတော့ဒီဟာတွေကိုမြင်ပြီးတော့ကျွန်တော်တို့ဟိုတခုခုတွေးစရာရမယ်ဟာမျိုးနောက် inspire ဖြစ်သွားမယ်ဟာမျိုးပေါ့နော်ဆိုတော့education တော့ဖြစ်ချင်မှဖြစ်မယ်လမ်းတရားတွေအကြောင်းပြောမှဆိုတော့သိရမလား like explicit ဖြစ်ရင်လည်းဖြစ်နေမယ်ရိုင်းတဲ့စလုံးတွေလည်းပါရင်ပါတယ်အပြုအမူတွေကအရင် odd ဖြစ်ရင်လည်းဖြစ်နေမယ်ဒါပေမဲ့ဒါတွေကိုကျွန်တော်တို့ကဒီဟာမကောင်းပါလားဆိုပြီးတော့အဲ့လိုမျိုးတွေးဖို့မဟုတ်ဘူးကျွန်တော်အမြင်အရကျွန်တော်ကျအဲ့လောက်ဘလောက်ဆိုးနေတဲ့လူပဲဖြစ်ဖြစ်ကွာအဲ့လိုမျိုးတွေးရင်သူ့စီကတခုခုတော့ကျွန်တော်သဘောကျတဲ့အချက်ယူရတဲ့အချက်ရှိတယ်သူ့လိုလိုက်လို့ဖို့မဟုတ်ရင်တော့မှဆိုတော့အဲ့တော့တခုခုဒီလိုပုံကူမျိုးတွေပေါ့နော်ကျွန်တော်အရင်ကြိုက်ခဲ့ကြွေခဲ့ပုံကူမျိုးတွေစီကကျွန်တော်တခုခုရခဲ့တဲ့လိုမျိုးအခုနားထောင်နေတဲ့ podcast နားထောင်နေတဲ့လူတွေလည်းတခုခုရသွားလိမ့်မလားပေါ့နော်ဆိုတော့အဲ့ဒါနဲ့ကျွန်တော်ကဟိုဒီအစီအစဉ်အရှိကြီးပေါ့ကျွန်တော်အဖေအကြောင်းလည်းပါမယ် and then ဦးညီထွအကြောင်းလည်းပါမယ်ဒိုးလုံးအကြောင်း probably တော်တော်များများပါဒီ industry တွေကကျွန်တော်တွေ့ခဲ့ဘူးလေကျွန်တော်ကြွေခဲ့ရတဲ့လူတွေနဲ့ကျွန်တော်စုံတဲ့အခါဖြစ်ခဲ့တဲ့ feeling တွေသူတို့နဲ့ပတ်သက်ခဲ့ရဘူးလေအကြောင်းတွေပေါ့နော်အမှတ်တရတွေပေါ့ဆိုတော့ပြန်ပြောမယ်စိတ်ကူပါတယ်ပထမဆုံးအခုကျွန်တော်ပြောမယ် artist ကဦး Harry Lin ပေါ့ကို Harry Linဒါပေမဲ့ဟိုကျွန်တော်တို့ကြာငငယ်လေးတည်းကတီတော့ဥကကြီးပေါ့နော်သူကကြီးလို့လည်းခေါ်ကြတယ်ကကြီးဗမာအခေတ်မှာဆိုကကြီးခပ်ခွေကငယ်ကကြီးပေါ့ဆိုသူနာမည်ကအဲ့လိုမာကလားဗမာအဲ့လိုမျိုးတခုခုရှိပါလေမကျွန်တော်မသိဘူးဘာလို့ကကြီးလို့သူခေါ်ကြရဲဆိုတော့အသူကကြီးလို့ခေါ်ရတော်တော်များလို့ကျွန်တော်မေးကြည့်တယ်တချို့ကမသိတာများတယ်လို့ပဲသူများခေါ်လို့လိုက်ခေါ်တာပေါ့နော်ဆိုတော့ဥကကြီးပေါ့ကျွန်တော်ဆိုတော့ဦး Harry Lin အကြောင်းကျွန်တော်ပြောပါမယ်ပထမဆုံးစပြောမယ်ဆိုတော့သူနဲ့ဘယ်လိုတွေ့လဲအဲသူကကျွန်တော်ပေါ်ရတယ် live တွေကိုဘယ်လိုရောက်လာအစတင်ပြီးရောက်လာတာလဲအဲ့ရစပြောရလဲမသိ encounter ပေါ့နော်ပထမဆုံးလူချင်းမဟုတ်ပေမဲ့သူ့ရဲ့ music ကကျွန်တော်စီကိုအရင်ရောက်လာတဲ့အကြောင်းပေါ့အချိန်ကကျွန်တော်ထင်တယ် 89 90လောက်ဖြစ်မလားမသိဘာလို့ဆိုတော့ကျွန်တော်6နှစ်အသက်6နှစ် ဘာလို့ချောင်းနဲ့ဆိုတာကိုမှတ်မိလဲဆိုတာလေနောက်ပိုင်းကျရင်ကျွန်တော်ပြောပြမယ်ဆိုတော့အရေးခင်းပြီးကစားပေါ့နော် 88 အရေးခင်းပြီးပြတိတ်မကြခင်မှာအဖေကကျွန်တော်တောင်ကူမှာနေရဆိုအဖေကအဲ့ရနေတောင်ကူကနေမန္တလေးလားရန်ကုန်လားမသိဘူးသူအဲ့လို visit လောက်ရတယ်သူသွားရတယ်ကိစ္စတစ်ခုနဲ့သူသွားပြီးပြန်လာတဲ့တညက်နေမှာအမေကဘာလို့ပါလာလဲပေါ့နော်အဖေကတခုခုဝယ်လာတဲ့တောင်အဖေကဒီမှာ Harry Lane အခွေထွက်ပြီးတဲ့ဆိုတော့အမေကဟာပြပြပြပြမလဲပေါ့နော်ကြည့်ကြည့်နော်အဲ့မှာကျွန်တော်မိဖို့ကြောင့်လည်းနေကြားနေအဖေနဲ့အမေရဲ့ conversation ပေါ့အဲ့မှာအမေကအဲ့လိုဟာအရမ်းမိုက်တာပဲဆိုပြီးအဲ့လိုအတန်နည်းနည်းခက်ချစ်ချင်နေပြောလိုက်တာကိုကျွန်တော်ကောင်းကောင်းမှတ်မိတယ်အဲ့မှာကျွန်တော်လည်းပြေးသွားတယ်ကြည့်ရပါခွေလဲပေါ့နော်ဆိုတော့ရရအဲ့တော့အခွေတွေကကျွန်တော်တို့သိတဲ့လောက်ကအဲ့လိုဒီ artist ရဲ့ဒီတချင်းဆိုတဲ့လူရဲ့ပုံတို့ပါတော့အဲ့လိုအကြီးကြီးပြူပြဲပြီးထည့်တာများတယ်ဗျာအဲ့မှာဦး Harry ဒီဦးကကြီးပေါ့ Harry Lin ရဲ့အခွေက Harry Lin ရဲ့ Harry Lin ဆိုတဲ့album name อ่ะไอ้ขอเลยไอ้ไอ้ตัวเนี่ยนามเอาอควีเนี่ย album เปลี่ยนไปด่าดิ self title ขอล่ะเราไม่ไม่ตีแกอูป่ะเนาะเราไอ้เรา6เนี่ยไปชื่อดิสอ and then ตัว album อ่ะลูปองเตชาไม่มีอ่ะตัวอ่ะไอ้ก่อพี่แล้ว on เนี่ยล่ะไม่ตีอูเราไม่มั่นไม่อยู่เนาะ album cover ไว้แล้วแต่มาชื่อไอ้ลูฤาส่วนแล้วเราดี post out มาเปียๆดิเราลาพี่แชร์ลงยาบาဆိုတော့အမဟိုတိုင်လုံးကြီးတွေလည်းပါတယ်ဗျအဲ့လိုအရောင်ကလည်းအမဲဘက်ကိုဦးစားပြီးသူ့ကိုတေချာမတွေ့ရဘူး Okay that's the point အဲ့တော့ Harry Lin ဆိုဘယ်သူမှမသိရဘူးနောက်နာမည်ကလည်းအဲ့တော့အရန်စမ်းတယ်ဗောနော်ကျွန်တော်စိတ်ထဲမှာဆိုတော့အဖေကငကိုတွေကသူ့ရဲ့ပြိတ္တဘာလို့လဲဆိုတော့အဖေက तू live show မန္တလေးမှာလားမသိတော့ကြည့်ဘူးတယ်အဲ့တော့လည်းအရန်ကော်တယ်ဆိုပြီးတော့အဖေကလည်းထင်နေတာဗောနော်ဆိုတော့အဲ့အခွေသူ့အခွေထွက်တယ်အဖေကနားထောင်တယ်ဗောအဲ့ဒီမှာအခုဟိုပောက်သွားတဲ့ပောက်နေတဲ့တခြင်းတွေမှာနေဒီပျောက်သုံးသွားမှဆိုတော့ and then ကိုဟာ gypsy တို့ now တခုနောက်တခုလက်ပြာဦးညိထွက်လက်ပြာပြန်နောက်တခုပြန်ဆိုတဲ့အခွေထဲမှာပါတယ်လက်ပြာဆိုတဲ့တခြင်းနောက်တခုက အစိတ်ငွေကြီးအများကြီးအဲ့အခွေကတခွေလုံးဟိုကျွန်တော်တင်ဦးဟယ်ရီပြိတ္တတွေဆိုရင်အကုန်လုံးအဲ့ခွေကကြိုက်ကြတယ်လို့ထင်ပါတယ်ထားပါတော့နော်ကျွန်တော်အဲ့ဒါကိုကျွန်တော်အသက်လည်းกว่าအရန်နည်းနည်းกว่าတဲ့ဟိုဟာဆိုတော့ generation ရဲ့ music ဆိုတော့ကျွန်တော်အဲ့လိုတမ်းမညှိတတ်ဘူးအဲ့တော့ဘလောက်တွေသူ့ကိုကြိုက်ကြတယ်ဆိုတာလည်းကျွန်တော်ဘလောက်တွေသူ့ကိုကြိုက်ကြတယ်ဆိုတာလည်းကျွန်တော်သိချာမသိဘူးပေါ့နော်ဒါပေမဲ့ကျွန်တော်တော့အရန်ကြိုက်တယ်အဖေကလည်းအရန်ကြိုက်တယ်ပေါ့နော်အိမ်မှာအဲ့လိုဖြစ်တယ်အဲ့ခွေပြီးတော့တကြံတစ်ခုမှအဖေကတောင်ကူမှာသူ့မှာ band လေးရှိတယ်အဲ့တော့အဖေကdrum တီးတယ် drum တီးရင်းနဲ့တခါတည်းလဲသူကတခြင်းဆိုတယ်တခြင်းဆိုရင်အဖေကို replace အဖေ drum တီးပေးတဲ့လူတယောက်ရှိတယ်အဖေကို drum တီးပေးတဲ့ drummer ရှိတယ်ပေါ့နော်တစ်ခေါက်ကြတော့အဲ့ drummer ကလည်းမလာနိုင်ဘူးမတီးပေးနိုင်ဘူးဆိုတဲ့အချိန်မှာအဖေကအဲ့မှာဦး Harry Lin ရဲ့တခြင်းကိုစိုးချင်တာစင်မမှာကိုဟာ gypsy ဆိုတဲ့တခြင်းရဲ့ခုနကကျွန်တော်ပြောတဲ့တခြင်း and လက်ပြာဆိုတဲ့တခြင်းအဲ့နောက်ပျောက်ဆုံးသွားမှဆိုလဲအဖေဆိုရတဲ့တွေ့အသုံးပုတ်လောက်ကိုအဖေကစိုးချင်တယ်အဲ့မှာကျွန်တော်က drum တီးနေပြီ။၅နှစ်၆နှစ်လောက်ပါပေါ့နော် drum ကောင်းကောင်းတီးနေပြီ။အဲ့မှာအဖေ drum set ရှိရယ်။အဲ့တရက်မှာအဖေအမင်း drum တီးမလားပေါ့။ဆိုတော့ကျွန်တော်တီးမယ်ဘာမှတီးရမှာလဲဆိုစင်မမတီးရမှာအဖေကအောက်မှာလူတွေရှိမယ်ကြည်နေမယ်။ဆိုတော့ကျွန်တော်လုံးဝမစင်စား Okay ကြိုင်မယ်ပဲ။ဘာတီးရမှာလဲဆိုတော့အဖေကဦး Harry Lin တခြင်းနေပေါ့နော်။အဲ့ဒီမှာအဲ့အခွေကကျွန်တော်ကနားကိုထောင်ရတဲ့အခွေဖြစ်တော့ကလေးလေးဖြစ်ပြီမယ်။ဘာလို့ဆိုတော့ကျွန်တော် light တီးရတော့မှာဟုတ်ဆိုတော့ကျွန်တော် notes တွေပါတယ်မဖတ်တတ်ဘူးအခုလည်းမဖတ်တတ်ပါဘူးအဲတော့လည်းမဖတ်တတ်တော့ကျွန်တော်က hearing နဲ့ပဲကြင်ရတာပေါ့နော်အဲ့မှာတချင်းကိုဖွင့်ကက်ဆက်ဖွင့်လိုက် light တီးလိုက်အဖေဘန်ကလူတွေကလာပြီး jam ပေးတယ်ဟို practice လုပ်ပေးတယ်ကျွန်တော်နဲ့အဲ့မှာတီးပြတယ်ပေါ့နော်စင်ပေါ်မှာလည်းတက်တီးတယ်တက်တီးတော့တောင်ကလူတွေကဟောကလေးလေးတီးနေတယ်ပေါ့အဲ့လိုထူးဆန်းတော့လည်းဖြစ်ကြမှာပေါ့နော်ဆိုတော့ဦး Harry နဲ့ကျွန်တော်နဲ့အဲ့လိုလူချင်းမတွေ့ခင်နဲ့ကသူ့တချင်းကိုကျွန်တော်ကတီးနေရပြီတီးနေတဲ့အချိန်ကလည်းကျွန်တော်6နှစ်သားကလေးအရွယ်မှာဆိုတော့တော်တော်ပြင်းပြင်းထန်ထန်ကိုဒီ music ကိုကျွန်တော် connect လုပ်လိုက်ရတယ်ပေါ့နော်ကိုဟာ gypsy ရောပါလို့ဆိုအဲ့တချင်းနေပါကျွန်တော်တော်ကြိုက်တယ်ဗျကလေးအရွယ်မှာကျွန်တော်အရန်ကြိုက်တတ်နေပြီဆိုတော့အဲ့ဒါပထမဆုံးသူ့ရဲ့ကျွန်တော်တို့စီကိုကျွန်တော်စီကိုဝင်လာတာပေါ့နော်ဝင်လာတဲ့ခြေလမ်းပေါ့အဲကဗျာစစံပြောရင်အဲနောက်တစ်ခုကကျွန်တော်ရန်ကုန်ပြောင်းတယ်ကျွန်တော် 95 မှာကျွန်တော်ရန်ကုန်ရောက်တယ်အဲရန်ကုန်ရောက်ပြီးတော့တောင်ကိုကျွန်တော်ခဏလေးပြန်သွားတယ်အဲတကြံမှာပဲနောက်ထပ်တကြံတကူမှာအဲမဲ့ကျွန်တော်ငါးတန်းရောက်ပြီပေါ့နော်အဲရန်ကုန်တောင်ကိုပြန်သွားတဲ့အချိန်မှာဦး Harry Lin ရဲ့ဒီဦးကရဲ့နောက်တစ်ခွေထပ်ထွက်တယ်သူအချိန်အလောက်ကြာတယ်ကျွန်တော်6နှစ်သားကလေးတည်းကသူတခွေထွက်ပြီးတော့နှတ်နေလိုက်တာကျွန်တော်10နှစ်လောက်9နှစ်10နှစ်လောက်မှမှသူ အဲနောက်တစ်ခွေထပ်ထွက်တယ်ဂျိုသားတရားဆိုရဲအခွေ Oh my god အဲ့အခွေကတကယ်တုံ့လှုပ်သွားစေရဲ့ကျွန်တော်ကြည့်လိုက်တဲ့အချိန်မှာ cover ကိုပဲပြောသေးတယ်နော်တခြားတခြင်းတွေပါမပါသေးဘူးဆိုတော့နောက်တစ်ခုပြောချင်တယ် it's copy ပေါ့ကျွန်တော်က cover music copy နိုင်ငံခြားတခြင်းတွေကိုကျွန်တော်ကဆိုရဲတခြင်းတွေပဲ yes ဟုတ်တယ်အခု kick လူတွေကတော့အဲ့ဒါကို credit အများကြီးပေးချင်မှပေးလိမ့်မယ်အကျွန်တော်တို့က that's all we have that's all we got ဆိုတော့ကျွန်တော်က treasure ဒါတန်ဖိုးထားရတယ်ပေါ့နော်ဒီဂျင်းနဲ့ချက်ထဲမှာရင်ကျွန်တော်တို့ရအောင်မရရအောင်ဖျော်ဖြေပေးနေတဲ့ artist ဆိုပြီးတော့ကျွန်တော်တို့ကလက်ကြိုက်ကြတယ်ပေါ့ကြည့်ထားပါတော့အဲ့တော့ album cover ကဥမုတ်တုံလားမသိဘူးဟုတ်ပကြီးနဲ့လက်ရည်နဲ့ဥကားကြီးပုံကိုသူကအလဲမှာဆက်ဝိုင်းလေးဝိုင်းလာပြီးတော့အပြင်ကနေအဲ့ဟာကိုဆက်ဝိုင်းပတ်လိုက်ပြီးတော့အမှဂျိုသားပေါင်းများစွာပုံနဲ့စัจ java ရာပုံနဲ့လုံးဝ psychedelic ကွာတိလာရေပွဲလက်တွေလည်းပါရနေတူတယ်တခါမှမမြင်ဘူးအဲ့ဒါမျိုးအဲ့လောက်ဂျိုးစားအားထုတ်ထားတဲ့ album art ကိုလည်းအသိမြင်ရခဲ့တယ်ပေါ့နော်ထားပါတော့အရေးတာကလည်းဥလိုင်းဥတုကမိန်လိုင်းတယောက်တည်းရေးတယ်နဲ့ရေးတယ်လို့ထင်တယ်ကျွန်တော်သိမှတ်မိဘူးနော်ဆိုတော့အဲ့လိုသူအခွေထက်ထွက်လာတယ်အဆိုရဲတချင် album ဖွင့်နေရတော့ ACDC ရဲ့ Who Made Who တချင်ပေါ့နော်မလို့ခြင်းဘူးလားမယူခြင်းဘူးလားအဲ့တချင်အဲ့လို drum beat ကြီးနဲ့ပဲဒူဒါဒူဒူဒါ and then guitar riff တွေနဲ့ပေါ့နော်စောက်ရမ်းမိုက်တယ်ရတယ်လားဟိုငါးတန်းចောင်းသားကလေးတယောက်အနေနဲ့ထတ်ကြိုက်မိပြန်အောင်ဆိုတော့ तू ကဘယ်တော့မှကျွန်တော် disappoint မလုပ်ဘူးပေါ့ဒီလားဒီ artist ကကျွန်တော်အဲ့လို तू နဲ့ကျွန်တော်နဲ့အဲ့လို connection ရှိခဲ့တယ်ငငယ်လေးမှရင် connection စရှိခဲ့တယ်အဲ့ဒါကျွန်တော် that's the point I'm trying to make here ဘာလဲအဲ့ဒါပြီးတော့မှအဲ့အခွေကိုအဲ့လိုတောင်ငူမှအဲ့နွေတတွင်းလုံးကျွန်တော်ကြည်ညံ့အနေအောင်နားထောင်ပြီးရန်ကုန်ပြန်တော့တရက်အဖေနဲ့ Novara Story ကိုကျွန်တော်ပါသွားတယ်ကျောင်းအပြန်ကျွန်တော်ကိုဂျိုသွားတာ ਨੇ တူတယ်အဖေကအဲ့ဒီမှာ Novara Story ကိုကားရက်တဲ့ဒီ car parking တသေးလေးရှိတယ်အဲ့ဒီမှာကားတစ်စီးကိုကျွန်တော်မှီပြီးရက်နေတယ်ကျွန်တော်ရှေ့မှာကျွန်တော်ရဲ့ဘယ်ဘက်မှာအဖေကျွန်တော်ဒီတေးဥမှတ်မိရယ်ညာဘက်မှာ Empire မှာ Iron Drum တီးတယ်ဥဝေထွန်းသူတို့ညောစကားပြောကျွန်တော်နောက်မှာဥလေးတယောက်ရက်နေပါအဲ့ကားလေးနားမှာကျွန်တော်ကအဲ့လိုကျွန်တော်ကသူတို့စကားပြောတာနားထောင်အဲ့မှာဥဝေထွန်းကဒီနေ့ Harry Lynn Day တဲ့သူ့ရဲ့ date သူ့ duty ပါနော်သူအတန်သွင်းရမယ့်နေ့ဆိုသူပြောလိုက်တာတစွန်းတစကျွန်တော်ကြားလဲကြားလိုက်ကောကျွန်တော်ထခုံမတက်ပဲနဲ့တူတယ်ကျွန်တော်အရန်စိတ်လှုပ်ရှားပြီးတော့ Harry Lynn တွေ့ကျင်တယ် Harry Lynn ပမာလဲ Harry Lynn ပမာလဲကျွန်တော်အဲ့လိုပြောလိုက်မိရယ်အဲ့ဒီမှာဒီမာလေးဆိုပြီးတော့ကျွန်တော်နောက်ကခုနရက်နေတဲ့ဦးလေးရအဲ့ဟယ်ရီလင်းပဲ Ladies and Gentlemen This is Uga ဆိုတော့သူ့ကိုတွေးလိုက်ရတဲ့အချိန်မှာကျွန်တော်ကဘလောက်တောင်ကြောင်သွားလဲဆိုတော့ तू ကကျွန်တော်ဟယ်ရီလင်းမှာဆိုပြီးတော့လက်ကိုကျွန်တော်လက်ဆွဲနှုတ်ဆက်ဖို့အခုကျွန်တော်ပြောရင် I'm shaking now စိတ်ကအခုပြန်လှုပ်ရှားတယ်လက်ကိုကျွန်တော်ထိုးပေးတယ် तू ညာဘက်လက်ကိုကျွန်တော်ထိုးပေးလက်ဆွဲနှုတ်ဆက်ဖို့ပထမဆုံးကျွန်တော်လက်ဆွဲနှုတ်ဆက်ခံရတာ that is the first time အမကြုံလို့ပြောပြရှေ့မှာကျွန်တော်လိုကောင်ဘယ်သူမှလက်ဆွဲနှုတ်ဆက်တဲ့ culture ဆိုတော့လည်းကျွန်တော်တို့စီမှာတိတ်မရှိဘူးရောအဲ့မှာလက်ဆွဲနှုတ်ဆက်တဲ့လူက Harry Lynn ကြီးဖြစ်နေရောလက်ကိုကျွန်တော်ထိုးပြီးအချိန်မှာကျွန်တော် instinct အဲ့ညာကျွန်တော်အဲ့တော့ကျွန်တော်ညာတန် yes ကျွန်တော်အခုထိလည်းဟိုစာရင်းညာနေရဒါပေမဲ့ကျွန်တော်တခုခုဘောလုံးကန်တာတို့ basketball ပုတ်တာ now skate စီးတာပဲပြောတော့ကျွန်တော်ဘယ်နဲ့လုပ်တယ်ဘယ်တဲ့တချို့ activity တွေကျွန်တော်ဘယ်နဲ့လုပ်ရလဲအဲ့အချိန်မှာကျွန်တော်ဘယ်ဘက်လက်ကြီးထိုးပဲ so it's very awkward သူအညာဘက်လက်ထိုးပြီးအချိန်မှာကျွန်တော်ဘယ်ဘက်လက်ကြီးဆိုတော့ခွေးကိုလက်ဆွဲနှုတ်ဆက်တယ်လို့အဲ့လိုဖြစ်သွားဒါပေမဲ့ဥကရေကျွန်တော်အဲ့ဘယ်ဘက်လက်ကိုပဲကင်ပြီးတော့သူ shake hand လုပ်တယ်နှုတ်ပြီးအရန်ကြိုက်တယ်လို့လည်းကျွန်တော်ပြောမိတာပေါ့နော်ဥတစ်ချိန်နေကျွန်တော် drum တီးဘူးတယ်ပေါ့တောင်ငူမှာဘာညာရေးလဲကြွားတော့တာပေါ့နော်အဲ့မှာအဲ့လိုစားတည်ခဲ့သူကကျွန်တော်စမြင်ဘူးတဲ့အချိန်မှာလုံးဝဟိုအစိုးရတခြားအဲ့လိုပြင်းပြင်းလက်လက်တည်းအစိုးရလိုမျိုးတော့ဝင့်မထားဘူးဖက်နှက်တွေပါတယ်အဲ့လိုမျိုးကောင်းကန်အဲ့လိုမျိုးအကောင်းစားဘာမှစီတာရိုးရိုး just jeans နဲ့ကျွန်တော်တင်း black t-shirt လာရိုးရိုး black ဒီ shirt အင်ကြီးကျယ်တီးတက်ပြီးဝယ်ရအင်ကြီးလာမသိဘူးအဲ့လိုမျိုးဟိုခက်နွမ်းနွမ်းမဲ့ပြတည်လားဘာမှဟိုလိုကြီးဟိုလိုဟိတ်ကြီးဟန်ကြီးလုံးမနေတဲ့အပြင်ကျွန်တော်ကိုစကားပြောတယ်နောက်လဲဥခကြီးကတွေ့တိုင်းအဲ့လို show တိုင်းမှာကျွန်တော်ချီတယ်စကားပြောတယ်အဲ့လိုပင်ပုတ်ကောင်ပုတ်အဲ့လိုဟိုချစ်တာပေါ့နော်အဲ့လိုအဖေသားဆိုပြီးတော့လည်းအဲ့လိုကျွန်တော် drum တီးတာတွေပါလေတီးတယ်နောက်ပြီးတော့ခုနကသူလည်းကျွန်တော်ကသူ့ကိုအရှမ်းနည်းနည်းကကကြိုက်ထားတဲ့ကလေးလေးဆိုတာသူသဘောပေါက်လို့လည်းဖြစ်နိုင်ပါတယ်ဒါမှမဟုတ် maybe he's just being nice မပြောတတ်ဘူးဒါပေမဲ့ he is very nice he's a very nice guy နော်ကျွန်တော်တွေ့ဘူးတဲ့ artist တွေမှာ very down to earth တကယ်ကဘာမြေကြီးနဲ့ရေးလဲနီးကပ်နေတဲ့လူပေါ့နော်အဲအဲ့ဒါအခုကျွန်တော်ဒါသူနဲ့ပထမဆုံးစတွေ့တဲ့ encounter ဆိုပါ ဆိုတော့ကျွန်တော်ရဲ့အစီအစဉ်ကိုနောက်တစ်ပိုင်းမှာ तू ကဘာတွေပြောသွားတယ်အဲ तू ပြောသွားတဲ့စကားတွေကဘယ်လောက်ထိတာသွားတယ်ကျွန်တော်ဘယ်လောက်ထိကျွန်တော်တွေကိုနှိမ့်ဝင်သွားတယ်ဆိုတော့ဗောနော်အဲ့ဒီကိုလည်းကျွန်တော်စက်ပြီးတော့ share ချင်ပါတယ်ဒီတစ်ပတ်တော့ဒီလောက်နဲ့ကျွန်တော်စိတ်ဆိုးပြေပါနောက်ကျွန်တော်စက်ပြီးတော့ဒီ record ကိုပုံမှန်လေးသွင်းနိုင်အောင်အရင်လိုဗောနော်ကျွန်တော်ပြန်စူးစမ်းပါမယ်ကျေးဇူးတင်ပါတယ်ကြားပေါက်ပါ